ဒီနေ့ပင်လယ်ဒေသမှာမိုင်းရက်ဆိုက်ကလုန်းဝင်ရောက်ခဲ့တဲ့နောက်ပိုင်းရခိုင်နဲ့ချင်းပြည်နယ်တွေမှာမိုးကြီးရေချမ်းမှုတွေနဲ့အတူမြေပြုံမှုတွေဖြစ်ပေါ်ခဲ့တယ်လို့တနင်္လာနေ့မှာတော့လှိုင်မြန်းကုန်းစမ်းချောင်းစစ်မှန်လမ်းမတော်တာဝန်နဲ့ရန်ကုန်မြို့ရဲ့နေရာအနှံ့အပြားမှာရေကြီးတဲ့ဒဏ်ကိုခံစားခဲ့ကြပါတယ်။လေရင်းတံကြောင့်အိမ်ခေါမိုးတပြားတွေလမ်းပြီးပျက်စီးမှုတွေရှိနေတယ်လို့ပြည်လမ်းမှာတော့ကတ်တရလမ်းတွေပျက်စီးတာနဲ့တာဝန်မှာမြေကျွန်းလာတွေပါရှိနေတာပါ။ရန်ကုန်မြို့ကရင်းနှုတ်မြောင်းစနစ်မကောင်းတဲ့အတွက်ရေကြီးရေချမ်းမှုတံကိုခံစားနေရတာဖြစ်ပါတယ်။မန္တလေးမှာလည်းရေကြီးပြီးအတော်အလာချစ်ခင်မှုတွေရှိနေပါတယ်။ဘင်္ဂလားပင်လယ်အော်ဒေတာမှာတိုက်ခတ်ခဲ့တဲ့ cyclone မိုရာကြောင့်အနည်းဆုံးကလေးငယ်ပေါင်း 1.3 တန်းလောက်ရေပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂ UNICEF ကတတိပေးခဲ့ပါတယ်။ UNICEF ကဘင်္ဂလားဒေ့ရှ်သတိလင်္ကာနိုင်ငံတွေနဲ့တူမြန်မာနိုင်ငံတွေကတဘာဝဘေးဒဏ်ခံရသူတွေအတွက်ကူညီကယ်ဆယ်ရေးတွေတွန်းလှန်ဆောင်ရွက်နေပြီးမြန်မာနိုင်ငံမှာတော့ရခိုင်နဲ့ချင်းပြည်နယ်တွေကပျက်စီးဆုံးရှုံးမှုတွေနဲ့လိုအပ်ချက်တွေနဲ့ပတ်သက်တဲ့အချက်လက်တွေစုဆောင်းပေးတဲ့အပြင်ရေတပ်ဆေးကို plastic ပုံတွေနဲ့တာပေါ်လင်းစပြီးဆောင်ဝေးပေးတာနဲ့စာတင်နှစ်ပိုင်းကလေးငယ်တွေယာယီစာတင်ချမ်းနိုင်တဲ့အတွက်ပံ့ပိုးပေးနေပါတယ်။